သရစ်လင်ကာနိုင်ငံမှာတနင်္ဂနွေနေ့ကဘုံခွဲတိုက်ခိုက်မှုတွေကြောင့်လူအများအပြားသေဆုံးထဏ်ရာရခဲ့တဲ့အတွက်ဝန်းနေရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသရစ်လင်ကာဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်ပြီးပြောခဲ့ပါတယ်။သေဆုံးခဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ခဲ့တာပါ။ဒီအကြောင်းဗီအိုအေသတင်းထောက်တီရဲ့သတင်းတွေကိုစူးစီးပြီးကိုကျော်အောင်လင်းကဆက်ပြောပြပါလိမ့်မယ်ရှင
်။သရစ်လင်ကာနိုင်ငံကအထင်ကရခရစ်ယာန်ဘုရားကျောင်းသုံးခုနဲ့ဟိုတယ်လေးခုကိုတနင်္ဂနွေနေ့တုန်းကဘုံခွဲတိုက်ခတ်ခဲ့လို့လူ300နီးပါးသေဆုံးပြီးဒဏ်ရာရသူတွေလည်း900လောက်ရှိတာပါအခုချိန်ထိဘယ်သူတွေရဲ့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒေသခံအစ္စလာမစ်အစွန်းရောက်အကြမ်းဖက်အုပ်စုတစ်ခုဖြစ်တဲ့ National Tawfiq Jamaat လို့ခေါ်တဲ့ NTJ အဖွဲ့ကိုတန်လျာရှိနေပြီးဒီအဖွဲ့နဲ့နိုင်ငံခြားအကြမ်းဖက်အဖွဲ့အစည်းတွေဆက်ဆက်မှုရှိမရှိဆိုတာကိုသတိလင်ကအစိုးရကစုံစမ်းမယ်လို့ဆိုပါတယ်လောလောဆယ်တန်လျာရှိသူ20ကျော်ကိုသတိလင်ကအာဏာပိုင်တွေကဖမ်းဆီးထားပြီးနိုင်ငံတော်အရေးပေါ်ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်ဒီကပေါက်ခွဲသူတွေထဲမှာ NTG အဖွဲ့ကအသေးခံဘုံခွဲသမား9ဦးပါဝင်တယ်လို့အာဏာပိုင်ကပြောပါတယ်ဘုံခွဲတက်ခဲ့မှုနဲ့ပတ်သက်သူတွေကိုအမြန်ဆုံးဖမ်းဆီးနိုင်မှုကြိုးပမ်းနေတယ်လို့သတိလင်္ကာကာကွယ်ရေးဝန်ကြီးဂျနင်ဒရာရူဝန်ဝီဂျူဝါဒင်းကပြောပါတယ်
Right now the CID the police and the three forces are
လောဆယ်မှာ CID ပြစ်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲတပ်ဖွဲ့နဲ့သုံးဝန်ဆောင်အဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေအားလုံးကိုလုပ်နေပါတယ်အကြမ်းဖက်မှုမှာပါဝင်ပတ်သက်နေတဲ့တရားခဏ်ဒီအားလုံးကိုအမြန်ဆုံးဖမ်းဆီးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်လောလောဆယ်ဖမ်းဆီးထားတဲ့သူတွေဟာဘယ်သူတွေလဲဆိုတာကိုပေါ်ထုတ်ထားပါပြီအာဏာပိုင်တွေကလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုလုပ်ပြီးအမြန်ဆုံးအရေးယူပါလိမ့်မယ
်တကယ်တော့ဒီဘုံခွဲတိုက်ခိုက်မှုမဖြစ်ခင်ကတည်းကနိုင်ငံခြားထောက်လှမ်ရေးအဖွဲ့တစ်ခုကသတိလင်္ကာကိုကြိုပြီးတော့သတိပေးထားတာရှိတယ်လို့သတိလင်္ကာဝန်ကြီးချုပ် Renewal Worker Singh ကတည်ပြပါတယ်အမေရိကန်သမ္မတ Donald Trump ကသတိလင်္ကာဝန်ကြီးချုပ်ကိုတယ်လီဖုန်းနဲ့ဆက်ပြီးဘုံခွဲတိုက်ခိုက်မှုတွေကြောင့်ဝန်ထမ်းရကြောင်းပြောဆိုခဲ့ပါတယ်တိုက်ခိုက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုဥပဒေအရအရေးယူရေးကျိုးပန်းချက်တွေကိုအမေရိကန်ကထောက်ခံအားပေးကြောင်းဂရိပြုပြောဆိုခဲ့တယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်တူကမနေ့တုန်းကပဲပြောပါတယ်။ကမ္ဘာတစ်ပေါင်းကအကြမ်းဖက်ဝါဒဆန့်ကျင်တိုက်ခိုက်ရေးမှာအခိုင်အမာလှုပ်ဆောင်ကြဖို့ကိုလည်းအမေရိကန်ရဲ့သတိလင်္ကာခေါင်းဆောင်တို့ကထပ်ပြီးတော့တည်ပြုခဲ့ကြပါတယ်။သေဆုံးခဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတချို့ပါဝင်နေဆိုတဲ့အကြောင်းကိုတော့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမနေ့တုန်းကပဲတည်ပြုချက်ပေးပါတယ
်။ Heartbreaking that a country which has strived so hard for peace in recent years has been targeted by these terrorists.
ပြည်ရဲ့နှစ်တွေတွင်ငြင်းငြင်းကြဲကြဲရှိနေခဲ့တဲ့တီးယူနေကနိုင်ငံကိုကျမ်းဖတ်သမားတွေကပြစ်မှတ်ထားခဲ့တာကြေကွဲစရာပါပဲ။ထိခိုက်တေဆုံးရသူတွေရဲ့မိသားစုတွေနဲ့အတူကျွန်တော်တို့ဝမ်းနည်းနေပါတယ်။တေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတချို့လည်းပါဝင်တယ်လို့ကျွန်တော်တို့အတည်ပြုနိုင်ပါတယ်။ဒါအမေရိကန်နဲ့လဲဆိုင်တဲ့အကြမ်းဖက်မှုဆန့်ကျင်တိုက်ခိုက်ရေးကိစ္စဖြစ်ပါတယ်
။သတိလင်္ကာနဲ့အမေရိကန်ပူးတွဲပြီးတော့ကျမ်းဖက်ဝါဒကိုဖြေရှင်းကြမယ်လို့လဲဝန်ကြီးပွန်ပီယိုကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုတွေကြောင့်သေဆုံးခဲ့ရသူတွေထဲမှာနိုင်ငံခြားသား30ကျော်ရှိပြီးအဲ့ဒီထဲမှာအမေရိကန်ကအနည်းဆုံး4ဦး၊ဗြိတိန်က10ဦး၊တရုတ်က2ဦး၊အိန္ဒိယက5ဦး၊တူရကီက2ဦး၊ဩစတြေးလျက2ဦးအပြင်နယ်သာလန်၊ဂျပန်နဲ့ပေါ်တူဂီနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဒီကနေ့အင်္ဂါနေ့ကိုနိုင်ငံတော်ကြေကွဲဝမ်းနည်းမှုအဖြစ်သတိလင်္ကာအစိုးရကသတ်မှတ်ထားပြီးမြို့တော်ကိုလံပိုမှာညမထွက်ရအမိန့်နဲ့အင်တာနက်လူမှုကွန်ရက်တုံးဆက်မှုတွေကိုလည်းပိတ်ပင်ထားပါတယ်။တနင်္ဂနွေနေ့တုန်းကဘုံခွဲတိုက်ခိုက်မှုတွေဟာသတိလင်္ကာနိုင်ငံရဲ့ပြည်တွင်းစစ်ပြီးဆုံးပြီးဆယ်စုနှစ်တခုအကြာမှာပထမဆုံးဖြစ်ပွားခဲ့တဲ့အဆိုးဝါးဆုံးအကြမ်းဖက်မှုလည်းဖြစ်ပါလေ။မြို့တော်ကိုလံပိုမှာနေထိုင်သူမျိုးသားတူကတော့ပြည်တွင်းစစ်ကာလအတွင်းပောက်ကွဲမှုတွေအများပြားကိုလံပိုမြို့ကကြုံခဲ့ရပူပေမဲ့မဖြစ်တာကြာလို့တအံ့တော်ဖြစ်ရတယ်လို့ဆိုပါလေ
။ During the 30 years of civil war we had lots of explosions in Colombo.
ဒီပေါင်း30ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကာလအတွင်းကိုလံပိုမြို့မှာပောက်ကွဲမှုတွေတော်တော်များများဖြစ်ခဲ့တာပါ။ဒါပေမဲ့လွန်ခဲ့တဲ့10နှစ်လောက်အတွင်းမှာငြိမ်းချမ်းနေခဲ့လို့ဒီငြိမ်းချမ်းမှုနဲ့ကျွန်တော်တို့ကနေသားကျနေတာပါလို့ပြောသွားခဲ့တာပါ။နောက်ဆက်တွဲတက်ခတ်မှုတွေလည်းဖြစ်လာနိုင်တယ်ဆိုတဲ့ဆိုရည်မှုတွေတွက်ချက်မှုတွေလည်းရှိနေတာကြောင့်သတိလင်္ကာနိုင်ငံရဲ့နိုင်ငံတကာလေဆိပ်အပါအဝင်နေရာတော်တော်များများမှာလုံခြုံရေးတင်းကျပ်မှုတွေရှိနေပါတယ်။